ိုးရနဲ့အစိုင်းအဝိုင်းကို EU ဥရောပနိုင်ငံများသမဂ္ဂကဒဏ်ခတ်အရေးယူတဲ့ကိစ္စကိုနှစ်စဉ်ဧပြီလနှောင်းပိုင်းမှာစစ်တမ်းတိုးလို့ရှိပါတယ်။ဒါကြောင့်ဧပြီလမတိုင်မီနိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးပြီးဧပြီလစမှာလွတ်လပ်ပြီးတရားမျှတတဲ့ဂျာပြတ်ရွေးကောက်ပွဲကျင်းပပေးနိုင်မယ်ဆိုရင်ဥရောပသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုလျော့နည်းသွားနိုင်တယ်လို့သုံးသပ်ကြပါတယ်။ဥရောပသမဂ္ဂမှာသဘောထားအမှားဆုံးလို့သတ်မှတ်ခံရတဲ့အင်္ဂလိပ်နိုင်ငံရဲ့ဝင်ကြီးကပြုပြင်ရေးလုပ်တဲ့အတိုင်းအတာကိုလိုက်ပြီးဒဏ်ခတ်မှုလျှော့ပေးမယ်လို့ပြောသွားပါတယ်။ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ရုံးရန်ကုန်မှာဖွင့်လှစ်ဖို့ဗမာအစိုးရနဲ့သဘောတူထားပြီလို့လည်းသိရပါတယ်။မြန်မာအရင်မှာပါဝင်လာမဲ့သဘောကိုပြသနေပါတယ်။ဥရောပနိုင်ငံများသတ်မှတ်ခံကိုတည်ထောင်တဲ့စာချုပ်ပုံမှန်7မှာနိုင်ငံရဲ့လမ်းစဉ်ရဲ့ဥတီချက်ကိုဖော်ပြပါတယ်။ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုပြုစုပြောင်းထောင်ခိုင်မာအောင်ပြုလုပ်ရေးအခြေခံလွတ်လပ်မှုနဲ့လူ့အခွင့်အရေးရရှိရေးကိုရွေကျက်အဖြစ်ဖော်ပြပါတယ်
။လူ့အခွင့်အရေးချိုးဖောက်မှုကြောင့်မြန်မာပြည်နဲ့ဆက်ဆံရမှာ EU ဥရောပအဖွဲ့က Restricted Measures ဆိုတဲ့ကန့်သတ်ချုပ်ချယ်မှုတွေကို1996ကစပြီးပြဋ္ဌာန်းပါတယ်။မြန်မာပြည်မှာဖိနှိပ်မှုတွေများလာလေလေကန့်သတ်ချုပ်ချယ်မှုတွေတိုးပွားလာလေလေဖြစ်ပါတယ်။လက်နက်ပစ္စည်းမရောင်းဖို့စစ်ဖက်ဆိုင်ရာလုပ်ငန်းကိုငွေကြေးနဲ့အတက်ပညာမကူဖို့အစိုးရအဖွဲ့ဝင်တွေအထားတဲ့ငွေကိုထိန်းချုပ်ထားဖို့အစိုးရပိုင်းလုပ်ငန်းကိုငွေမချေဖို့အစိုးရအတိုင်းဝိုင်းကပုံကိုယ်တွေကိုဥရောပဝင်ခွင့်မပြုဖို့စသဖြင့်ကန့်သတ်ချုပ်ချယ်ပါတယ်။အရေးယူခံရတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီစီးရင်ဟာစာမျက်နှာ100နီးပါးရှိပါတယ်။ဥရောပမြန်မာကုန်သွယ်မှုကျဆင်းလာပြီးမြန်မာအာရှကုန်သွယ်မှုအရှိန်အဟုန်နဲ့တိုးပွားနေပါတယ်။အခုတော့မြန်မာနဲ့ကုန်သွယ်မှုဥရောပကုမ္ပဏီတွေပို့ပြီးစိတ်ဝင်စားနေကြပါတယ်
။မြန်မာပြည်သူပြည်သားတွေကိုစစ်အစိုးရကအခကျင်းငွေမပေးဘဲအတင်းအဓမ္မခိုင်းစေတာကိုအပြည်ပြည်ဆိုင်ရာအလို့သမားသမ္မတအဖွဲ့ချုပ်နဲ့ဥရောပအလို့သမားအဖွဲ့ချုပ်ကတိုင်ကြားတဲ့အတွက်1998မှာမြန်မာကိုပေးထားတဲ့ကုန်သွယ်ရေးအခွင့်အရေးကိုဥရောပသမ္မတကရုပ်သိမ်းလိုက်ပါတယ်။Generalized System of Preferences GSP ကုန်သွယ်ရေးအခွင့်အရေးဆိုတာဖွံ့ဖြိုးတာနိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းကိုအကောက်ခွန်ကင်းလွတ်ခွင့်သို့မဟုတ်ကျော်ပေးခွင့်ပြုတာဖြစ်လို့ပို့ကုန်လုပ်ငန်းကိုအားပေးတဲ့စနစ်ဖြစ်ပါတယ်။အကောက်ခွန်ပေးစရာမလိုပဲအကန့်အသတ်မရှိဥရောပကိုကုန်ပစ္စည်းတင်ပို့နိုင်တဲ့စင်းရဲတဲ့49နိုင်ငံစည်းရင်းမှာဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားပါဝင်ပြီးမှမြန်မာမပါတော့ပါဘူး။ကုန်သွယ်ရေးအခွင့်အရေးကိုခံစားနိုင်ဖို့အတွက် ILO အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ်နဲ့ကုလသမဂ္ဂကသတ်မှတ်ထားတဲ့လူအခွင့်အရေးနဲ့အလို့သမားရပိုင်ခွင့်ကိုလေးစားဖို့လိုအပ်ပါတယ်။ဝိရစေဝါနဲ့အဂတိလိုက်စားမှုကိုတိုက်ဖြတ်ဖို့လည်းလိုအပ်ပါတယ်။
2006ခုအထိမြန်မာတက်ဟာကန့်သတ်ချုပ်ချယ်မှုတွေမှာမပါသေးပါဘူး။တန်ခါဥဆောင်တဲ့2009ဆန္ဒပြပွဲကြီးကိုပြစ်ခတ်နှိမ်နင်းတဲ့စစ်အစိုးရကိုအရေးယူတဲ့အနေနဲ့မြန်မာပြည်ကထွက်တဲ့တက်တတုပစ္စည်းနဲ့ကြောက်မြင့်ရတနာကိုမတင်သွင်းရလို့ပြထားပါတယ်။ဒါပေမဲ့မြန်မာပြည်ကတက်လုံးကိုတရုတ်၊ထိုင်း၊မလေးရှား၊စင်ကာပူစတဲ့နိုင်ငံတွေမှာကုန်ကြောပစ္စည်းအဖြစ်အသွင်ပြောင်းပြီးမှဥရောပကိုတင်သွင်းတဲ့အတွက်ဒီကန့်သတ်ချက်ဟာမထီမရောက်ဖြစ်နေပါတယ်။ကြောင်မြင့်တင်သွင်းရမှာလဲဘယ်နိုင်ငံကလာတယ်ဆိုတာခွဲခြားဖို့ခက်ခဲတာမို့မြမကြောင်မြင့်ဟာဂျားနိုင်ငံတွေကတဆင့်အမေရိကန်နဲ့ဥရောပကိုရောက်နေပါတယ်ဒီလိုတန်ခတ်အရေးယူတာဟာထိရောက်မှုမရှိမှန်းသိပေမဲ့နိုင်ငံရေးအရာမှန်ကန်တယ်လို့ယူဆကြပါတယ
်စီအစိုးရအတိုင်းဝိုင်းကိုဥရောပသမ္မတကပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်ဒါပေမဲ့လွန်ခဲ့တဲ့ဧပြီလကဝင်ကြီး4ဦးနဲ့ဒုဝင်ကြီး18ဦးကိုဥရောပကိုဝင်ခွင့်ပေးလိုက်ပါတယ်အစိုးရနဲ့ရင်းနှီးသူတတိယဦးတည်စားမိသားစုကိုပြည်ဝင်ခွင့်ပိတ်ပင်ထားပြီးမြန်မာသမ္မတတရားရုံးကိုအယူခံဝင်တဲ့ဦးတည်စားရဲ့ဆရာပြည်ဖြိုးတည်စားနဲ့မိသားစုအချို့ဥရောပကိုလာရောက်လေပတ်ခွင့်ရသွားကြပါတယ်ဥရောပသမ္မတရဲ့သဘောထားပျော်ပြောင်းလာပုံကိုပြတ်လိုက်ရရောက်ပါတယ် EU ဥရောပအဖွဲ့ဟာမြန်မာနဲ့ကုန်သွယ်ရာကိုပိတ်ပင်ထားတာမဟုတ်ဘဲအကန့်အသတ်နဲ့သာလှုပ်ထားတာဖြစ်လို့မြန်မာအနေနဲ့အခြေအနေကောင်းလာရင်ကောင်းသာလာသလိုကန့်သတ်ချုပ်ချယ်မှုတွေလျှော့ပေးနိုင်ပါတယ် GSP ကုန်သွယ်ရေးအခွင့်အရေးရုပ်သိမ်းလိုက်တာဟာဥရောပနဲ့မြန်မာကုမ္ပဏီတွေကလာအခွင့်အလန်းဆုံးရှုံးစေပါတယ်ကန့်သတ်မှုအားလုံးမရုပ်သိမ်းပေမဲ့ကုန်သွယ်ရေးအခွင့်အရေးပြန်ရရင်အစိုးရနဲ့ကြံ့ဖို့အတိုင်းအဝိုင်းသာအကျိုးခံစားရပါလိမ့်မယ်ဒါကြောင့်နိုင်ငံရေးအချင်းသားတွေလှုပ်ပေးပြီးပြင်းပြုပြင်းရင်လို့လို့ဥရောပနဲ့ဆက်ဆံရေးကောင်းမွန်လာရင်အရင်ဆုံးအကျိုးအမြတ်ခံစားရမယ့်သူတွေဟာစေအုပ်စုအတိုင်းဝိုင်းတာဖြစ်ပါတယ်ခင်ဗျာ